မကွေးတိုင်းအတွင်းကကျောင်းသားသမဂ္ဂတွေနဲ့ဒီတိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်အပါအဝင်ပေါ့ဝင်ကြီးတချို့နဲ့မနေ့ကတွေ့ဆုံခဲ့တယ်ဆိုလို့ရှင်ဘာကြောင့်တွေ့ဆုံဖြစ်ခဲ့တာလဲရှင်ပြီးတော့ဘာတွေဆွေးနွေးခဲ့ကြလဲရှင်
ဟုတ်ကဲ့မနေ့ကပွဲမှာဆိုရင်တော့အเจ้าအညာကတော့ဆွတ်တော်မှာပေါ့နော်ဖြစ်သွားတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့သူ့ဘက်ကတောင်းပန်နေတာရယ်သူတို့ကလည်းတွေ့ခွင့်တောင်းထားရယ်ပေါ့နော်လူငယ်တဲ့၃လခန့်တွေ့ခွင့်တောင်းထားရယ်အတွက်သူတို့သိဆုံးပြခဲ့ခြင်းဖြစ်ပါတယ်ဆွတ်တော်မှာသူတို့ထောက်ရတဲ့အစည်းအဝေးမှာသူတို့တင်ပြခဲ့တဲ့ကိစ္စပေါ့နော်ဝေတိုင်းဒေသကြီးအတွက်မှာရှိတဲ့ကျောင်းသားသမဂ္ဂတွေကိုလူမျိုးရေးတင်းကျပ်စွာတောင်းကြည့်ရမယ်ဆိုတဲ့ကိစ္စပါသူတို့အနေနဲ့ဒီအစည်းအဝေးခန်းစာပေါ်မှာပြန်လည်ပြီးတော့တောင်းပန်တဲ့ကိစ္စပါရှင့်အဲ့လိုဖြစ်တဲ့အတွက်ကျောင်းသားသမဂ္ဂတွေဘက်ကမကြည့်နိုင်ဘူးဝန်ကြီးဘက်ကသူတို့ရှင်းပြရတယ်သူတို့ကအဲ့လိုအတိတ်ပဲမျိုးနဲ့ပြောတာမဟုတ်ဘဲနဲ့ဒီဝေတိုင်းဒေသကြီးအတွက်မှာရှိတဲ့နီတိအဖွဲ့အစည်းအဝေးမဆိုသူတို့ကဒီလိုမျိုးတောင်းကြည့်ရတဲ့တာဝန်ရှိတာဖြစ်တယ်လို့ပြန်လည်ဖြေကြခဲ့ပါတယ်ရှင့်
ဒီမနေ့ကတွေ့ဆုံပွဲမှာလေဒီကျောင်းသားသမဂ္ဂတွေဒီကိုစားပြုပေါ့တယောက်စီတက်ခဲ့ရတယ်ဆိုတော့ဒီတိုင်းတွင်တက်ကတူတွေဘယ်တက်ကတူတွေကတက်ခဲ့ရလဲရှင
်ဟုတ်ကဲ့မကွေးမှာဆိုလို့ရှင်မကွေးတက်ကတူပါမယ်မကွေးစီတက်ကတူပါမယ်မကွေးကွန်ပျူတာတက်ကတူပါမယ်မကွေးမီးပညာတက်ကတူပေါ့နော်ဟောပြီးတော့မကွေးကျမကြီးတက်ကတူပါမယ်ရှင်ပခုတ်ကူမှာဆိုလို့ရှင်ပခုတ်ကူကွန်ပျူတာတက်ကတူပခုတ်ကူမီးပညာတက်ကတူနဲ့ပခုတ်ကူတက်ကတူပါမယ်ရှင်ဆောင်းနေရင်လည်းကျောင်းတော့သူဟိုအလုပ်ကိစ္စလေးသူတို့ကမှမပြတ်နိုင်သေးတဲ့အတွက်တက်ရောက်ရှင်မရှိခဲ့ပါဘူးရှင်ကျောင်းသမဂ္ဂကိုယ်စားလှယ်၈ယောက်တက်တက်ရောက်ခဲ့ပါရဲ့ရှင်မှတ်တမ်းနဲ့ဆိုရင်စုစုပေါင်း၉ယောက်ပါရှင
်ကျောင်းသားသမဂ္ဂကိုယ်စားလှယ်တွေဘက်ကရောဒီတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံတဲ့အခါမှာဘယ်လိုမျိုးအဖြစ်အပျက်တွေတင်ပြခဲ့လဲနောက်ကြုံတွေ့နေရတဲ့ဘယ်လိုအခက်အခဲတွေကိုတင်ပြခဲ့တာမျိုးရှိလဲရှင
်ဟိုရေဘွားအဖြစ်ပေါ့နော်ကျမတို့အဲ့ဒီအစည်းအဝေးကိုမတော်ခင်တရက်မှာတိုးတက်နေတဲ့အစည်းအဝေးလုပ်ပြီးတော့ကျောင်းအလုံးရဲ့လိုအပ်ချက်တွေကိုခြုံပြီးတော့ကျတော့အရှုပ်သုံးခုခွဲခဲ့တယ်ပေါ့နော်ပထမတစ်ချက်ကကျတော့ကျောင်းမမှာဒီကျောင်းသားရဲ့သမဂ္ဂဟာတရားဝင်လှုပ်ရှားခွင့်ရရေးကျောင်းသားသမဂ္ဂရုံးခန်းရရှိရေးကျောင်းသားတို့အခြေခံနဲ့ရွေးပွဲကျင်းပခွင့်ရရေးပေါ့နော်အဲ့ဒါတစ်ချက်နောက်တစ်ချက်ကကျတော့ကျောင်းသားတွေပေါ့နော်ဆိုင်ကယ်ကျောက်တဲ့ကိစ္စကျောင်းသားတွေရှိုင်းမှုတွေပါရဖြစ်တဲ့ကိစ္စတရားဥပဒေစိုးမိုးရေးကိစ္စပေါ့နော်ကျောင်းဥဝင်လမ်းတွေစိုးဝါနေတဲ့ကိစ္စရေးကျောင်းဝင်လမ်းမှာရေလွှမ်းနေတဲ့ကိစ္စရေးအဲ့ကိစ္စတွေကိုလည်းဆွေးနွေးကြပါရရှင
်ဆိုတော့ဒီတွေ့ဆုံဆွေးနွေးပွဲကနေပြီးတော့တခြားဘာရလဒ်တွေထွက်လာတာရှိသေးလဲရှင
်ဝင်ကြီးရနေပြီးတော့ကြတော့တိတိကျကျအကြီးပေါ့နော်သူတို့တန်းပြီးတော့အပြင်ပေးနိုင်မယ်ဂရီတစ်ခုတော့ပေးခဲ့တယ်ဒီကိစ္စတွေကိုသူတို့လုံနိုင်တယ်များအစွမ်းကုန်လုံဆောင်ပေးမှာဖြစ်ပြီးတော့သူတို့ဘက်ကအနေနဲ့လည်းသမဂ္ဂဟာတရားဝင်လှုပ်ရှားခွင့်ရှိတဲ့အဖွဲ့အစည်းတည်းလို့သူတို့လက်ခံတယ်ဆိုတဲ့အကြောင်းပြောပါတယ်။တိုင်းပြည်ကြောင်းလေးကိစ္စရင်းမှာဒီလူငယ်တွေကအားထားမဲ့သူတွေဆိုတာသူတို့ယုံကြည်ရဲ့အဲ့ဒီအတော့ဒီကိစ္စရဲ့အလုံးကိုသူတို့တတ်နိုင်တဲ့မြတ်ပေါင်းရပေးမယ်လို့သူတို့ခရီးပေးခဲ့ပါတယ်ရှင်။နောက်မှမှလည်းလေးလာတဲ့ချိန်နဲ့ဖြစ်ဖြစ်ကျမတို့နဲ့အမြင်တွေ့ဆုံမယ်လို့သူတို့ခရီးပေးခဲ့ပါတယ်ရှင်။လေးလာတဲ့ချိန်တွေ့မယ်ဆိုရင်ဒီလေးလာကြားထဲမှာသမဂ္ဂရဲ့အနေနဲ့အကယ်၍တက္ကမတစ်စုံတစ်ခုချိန်မယ်ဆိုလို့ရှင်ဖြစ်ရှင်းနိုင်အောင်ကွတ်တက်ပါစဉ်တခုထားရှိပေးပါတယ်ရှင်။သူတို့အစိုးရအဖွဲ့တွေကလေဆိုင်ဝန်ကြီးဦးမြင့်စောကိုကျမတို့သမဂ္ဂနဲ့အစိုးရအဖွဲ့ကြားထဲကကွတ်တက်ပါစဉ်အဖြစ်ထားရှိပေးထားပါတယ်ရှင်
။ကျောင်းမှာပေါ့ဒီကျောင်းသားသမဂ္ဂဖွဲ့စည်းရတဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအခက်အခဲတွေရှိနေသေးရလဲရှင
်။တက်တော့မှာဆိုလို့ရှိရင်တော့ဌာနမှုရဲ့ဖိအားတွေရှိနေရယ်။ဆောင်ဝဲချမယ်ဆိုတာမျိုးတွေတောင်းထုတ်မယ်ဆိုတာမျိုးတွေသူတို့ချင်းချမှုတွေရှိနေရယ်ပေါ့နော်။အဲ့လိုမျိုးချင်းချမှုတွေရှိနေရယ်အတွက်ဒီဘက်မှာသူတို့ဟိုကာကွယ်မှုတစ်စုံတရာပေါ့နော်။ရှိပေးဖို့လိုအပ်တယ်ပေါ့။ပြီးတော့သမဂ္ဂရဲ့ဝင်နေမယ်ဆိုလို့ရှိရင်ကျောင်းဝဆရာမတွေကဖိနှိမ်တာမျိုးအဲ့လိုမျိုးသူတို့တက်တော့မှာတော့အဲ့လိုရှိနေတယ်လို့မင်းရပွဲမှာအခုတက်တော့ရဲ့ကိုယ်စားလှယ်ကိုရှိုင်းထက်ဆိုတာနေပြီးတော့တင်ပြခဲ့တယ်ရှင်
။အခုလိုဖြေကြပြီးတာကျေးဇူးပါနော်
။ဟုတ်ကဲ့ရှင်။